ဒီကနေ့တနင်္ဂနွေနေ့မှာမြန်မာနိုင်ငံဝန်ကြီးချုပ်ဒုတိယဗိုလ်ချုပ်ကြီးစိုးဝင်းဟာဖိလစ်ပိုင်နိုင်ငံကိုမြန်မာနိုင်ငံဆက်ဆံရေးတိစ္ဆာန်ရမြားကိုဆွေးနွေးဖို့ရအတွက်အစိုးရဧည့်သည်တော်အဖြစ်ရောက်ရှိလာပါတယ်။နောက်တိုင်းဝန်ဆောင်မှုဝန်ဆင်တဲ့ဒုတိယဗိုလ်ချုပ်ကြီးစိုးဝင်းကိုမနီလာလေတာစခန်းတစ်ခုမှာဖိလစ်ပိုင်နိုင်ငံနိုင်ငံသားရေးဝန်ကြီးအယ်ဘာတိုရိုမ င်။နောက်ဖိလစ်ပိုင်တာဝန်ခံအရာရှိတွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာရှိတဲ့နိုင်ငံရေးအကျဉ်းသားတွေကိုမဖြစ်မနေပြန်လှုပ်ပေးပြီးဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေကိုပြုလုပ်ဖို့ရန်အတွက်သမ္မတအရာယိုကိုလူ့အခွင့်အရေးဆိုင်ရာဖိလစ်ပိုင်အဖွဲ့အစည်းတွေကတိုက်တွန်းထားပါတယ်။မြန်မာနိုင်ငံဝန်ကြီးရဲ့မြန်မာနိုင်ငံဝန်ကြီးချုပ်ရဲ့ဖိလစ်ပိုင်ခရီးစဉ်ကစနေနေ့ကလူအခွင့်အရေးအဖွဲ့အစည်းတွေကဒီခရီးစဉ်ကိုကန့်ကွက်ဆန္ဒပြကြရမှာဖိလစ်ပိုင်ပြည်သူတွေဟာအာဏာရှင်တွေကိုထောက်ခံအားပေးခြင်းမပြုတဲ့အကြောင်းနဲ့အာဂရီလိုက်စားပြီးဒီမိုကရေစီမကျင့်သုံးတဲ့သမ္မတနှစ်ဦးကိုယာရုကဖြုတ်ပစ်ခဲ့တဲ့အကြောင်းပြောဆိုကြပါတယ်။